မင်္ဂလာပါခင်ဗျာဤကနေ့ညပိုင်းတရားလီလိုက်စီစီကနေပြီးတော့ကျူးကျူပါလေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းကတော့မြန်မာနိုင်ငံရဲ့သတင်းစာနယ်ဇင်းလွတ်လပ်ခွင့်ချိန်နေပါပြောရမယ်ဆိုရင်အခုတောက်ကြနေမီလာ3ရက်နေရဆိုလို့ရှိရင်ကုလသမဂ္ဂကနေပြီးတော့တတ်မှတ်ထားတဲ့နိုင်ငံတကာစာနယ်ဇင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်ဒါကြောင့်မို့မြန်မာနိုင်ငံရဲ့စာနယ်ဇင်းအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သုံးသပ်ဆွေးနွေးတော်ဖို့ဖြစ်ပါတယ်ပြည်နိုင်ဆွေးနွေးပွဲကိုကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ခေတ်သစ်မီဒီယာရဲ့အင်တာဂျုတ်လည်းဖြစ်ပါတယ်လက်ရှိသတင်းမီဒီယာကောင်စီရဲ့ဖော်ဝေတူလည်းဖြစ်ပါတယ်ကိုတာလွန်ဆောင်ထက်ပါနောက်တူကတော့ဒီ internews ဒီသတင်းဖွဲ့မှာဒီသတင်းပညာရနဲ့ပတ်သက်လို့ကြံပေးလုပ်နေတဲ့ဦးစိန်ဝင်ဖြစ်ပါတယ်နှစ်ဦးစလုံးလေးလိုင်းပုံကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးကိုတာလွန်ဆောင်ထက်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုတာလွန်ကြားပါလားခင်ဗျာ
โอเค
โอเคကိုတာလွန်ကျွန်တော်ပထမဆုံးကိုတာလွန်ရဲ့အမြင်ကိုပဲမေးချင်ပါတယ်မြန်မာနိုင်ငံမှာသတင်းစာနယ်ဇင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့နိုင်ငံတကာသတင်းမီဒီယာတွေနိုင်ငံတကာသတင်းမီဒီယာအစီအစဉ်သားတွေရဲ့သုံးသပ်ချက်အရဆိုရင်သတင်းလွတ်လပ်ခွင့်ဟာပိုတော့ကျလာတဲ့သဘောမှာသူတို့ပြနေပါတယ်ခင်ဗျာအဲ့တော့ကိုသားလုံးဒါလက်ခံပါလားမြန်မာနိုင်ငံရဲ့သတင်းစာနယ်ဇင်းလွတ်လပ်ခွင့်ချိန်တွေကကျဆင်းလာပြီဆိုတာဟုတ်ပါလား
လက်ခံရသူကတကယ်ကိုသူကဟိုစစ်လက်နေတာမျိုးကြောင့်လက်ခံတယ်ဟိုနောက်ပြီးတော့သူကဟိုကျွန်တော်ဟိုဒီကမှမနိုင်ရှိတဲ့သူ့စုံဝဲလောက်ပါလေအဲသူ့စုံဝဲတဲ့အခါမှာလေဒီကျွန်တော်တို့ဟုတ်ချူမနိုင်တရားစီရင်မနိုင်လို့ပြီးတော့မီဒီယာတွေပေါ်မှာနားလည်မှုဟာကျွန်တော်တို့ပေါ့နော်ဟိုသူသားအောင်နဲ့လူသားမျိုးစတွေ့ရပါလေအဲ့တော့အဒီနိုင်ငံတကာကဒါလို့သတ်မှတ်ထားတဲ့အတိုင်းပဲမြန်မာနိုင်ငံဆာမေဂျေလက်လက်ဖက်လိမ့်ကြပြီဆိုတာသတ်ပြောတဲ့ကျွန်တော်တို့ဒီအုပ်ချုပ်ရေးနိုင်ငံတရားစီရင်နိုင်ငံလို့ဆိုရဲသာမန်နိုင်ငံကမီဒီယာပေါ်မှာနားလည်မှုပါအခုချိန်တိတ်တယ်မကောင်းဘူးဆိုရဲလူသားဖြစ်တဲ့ကြောင့်မလို့နိုင်ငံတကာအဖွဲ့တွေပြောဆိုပြီးလက်ခံပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်တစ်ချက်မေးချင်တာကိုတာလုံးဆောင်ထက်ကိုယ်တိုင်ကမြန်မာသတင်းမီဒီယာကောင်စီရဲ့ဖွင့်ဝတ်တူပါပြောရမစင်မြန်မာသတင်းမီဒီယာကောင်စီကလည်းတမရကခန့်ထားတဲ့ body အဖွဲ့စည်းဖြစ်ပါတယ်။နောက်မြန်မာနိုင်ငံမှာသတင်းမီဒီယာဥပဒေလည်းရှိနေပါတယ်။ဒီလိုအခြေအနေတွေရှိရတဲ့ဖြစ်နေရဆိုတော့သတင်းမီဒီယာကောင်စီနဲ့ပတ်သက်လို့အစိုးရဘက်ကအာဏာဝင်တွေဘက်ကပူးပေါင်းဆောင်မှုမရှိလို့လား။
ကဒီလိုဝန်ဆောင်ရမှုတော့ရှိတယ်။ဒီကနေ့ဒီ position ကြီးနဲ့တာတော့ကဒီကြောင့်ကြောင့်ရပြီးဒီကြောင့်ဒီထုံးကိုကျွန်တော်ရဲ့ဒီရာဝတီနဲ့အရက်စီရဲ့အရက်စီကိုဟာလာတာနေပြီးတရားစွဲတဲ့ကိစ္စကြီးတော့ကျွန်တော်ရောမေးတယ်ကမေးတဲ့ခါကျတော့ဒီရာဝတီကိစ္စဆိုလို့ရှိရင်ဘာပြောလဲဆိုတော့ဟိုဒီလိုတက်မော်ကနေပြီးတော့တတိယမိဂါဦးလေးနဲ့တရားစွဲတဲ့ဘယ်ဘာလို့ဒီရှိနေတဲ့66ကာကြီးတို့ဦးလေးနဲ့တရားစွဲတဲ့ဒီပါပြန်ပြောလဲဆိုတော့အဓိကသတင်းမီဒီယာဥပဒေဖြစ်တယ်နာ3မိနစ်တောင်အဲ့တော့သူတို့ Twitter ကိုမကြိုက်ဘူးဖြစ်တယ်ဘယ်လိုအကြည့်လဲဒါကြောင့်မို့တော့တော်တော်လေးနဲ့အခြားဥပဒေနဲ့အမှုဖြစ်နော်သတင်းမီဒီယာရေးသားချက်ပေါ်မှာပြည်မကြည့်မဲ့တဲ့ကြမ်းလို့ဖြစ်တယ်လေသတင်းမီဒီယာဥပဒေကိုမတော်ဘူးပေါ့နော်အဲ့တော့လည်းဆော်လဲဆော်ကားခံပြီးလေဒါ3မိနစ်ထားလိုက်လို့ပြီးပါရဲ့ဆိုတော့ကျင်းနေတယ်ဒါကြောင့်မို့အဆက်တော့ကကြည့်လို့ဒါပြန်လဲရှိတဲ့ဆက်သွယ်ရေးလို့ဟာမျိုးနဲ့ပြဆဲသူပြောထုတ်ပြောတော့အဲ့တော့အဲ့လိုထုတ်ပြောလိုက်တဲ့ဟာမှာဒီကောင်မှလည်းဝမ်းနေဖို့ပေါ့ဆိုတော့ဒီလာနိုင်ရှင်ဟာအချင်းပြန်လာထင်းတော့ပြီးတော့တိုက်မှုတိုးတက်ရေးသွားမယ်ဟာဒီကောင်ကောင်ဆိုရင်တော့ငါတော့ပြောထားပါလေဆိုတဲ့အကျဉ်းတဲ့စေမှုတွေနဲ့မီဒီယာကိုဆက်ဆံတာဖြစ်နေတာဒါဒီလက်ရှိချက်ဖြစ်တယ်အဲ့တော့ NBC ဆိုရလဲရှိတာရှိတယ်ဘာမှလုပ်လို့မရဘူးပုံမှန်ဆက်ကူကြားလို့ဖြစ်နေတာဘူးပါလဲမကြောက်ဘူးပါလဲမခံအပရာခံတာပါလေဒီကိုကကိုလည်းကျွန်တော်တို့ဆိုရင်ဥပဒေကမှအမှတ်တုတ်ပိုင်းတွေမရှိအဲ့တော့ရှိတာရှိတယ်အကာအကွယ်လည်းမပြီးနိုင်အဲစက်နိုင်လို့ရတော့ကျွန်တော်တို့ကတော့ထိုးစားတာအဲ့ဒီအဓိကတော့ဥပဒေမှာလုပ်ပိုင်းတွေမပြီးထားတဲ့တော့လုပ်ပိုင်းတွေမရှိတဲ့အတွက်ကြောင့်အခုလိုချီပြီး
โอเคกูตาลงลีไลน์ปอมาคร่านี่ไปบ่องครับจรกูเซ็งวินพิกขอจิมมาเลยกูเซ็งวินก็รออินเตอร์นิวส์อภเผยเนี่ยที่ทะเรียนปัญญาเย็นเนี่ยปัดตะลุจําไม่ปกกูว่ากูเซ็งวินจ้าบ่ล่ะครับ
โอเคจ้าก
ูเซ็งวินคุณน่ะกูตาลงပြောตัวได้อัจฉะเล็ดนี่รอจ้ามาว่ากูจรติจินน่ะกูเซ็งวินกูที่မြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်ကြာဆင်းလာတယ်ဆိုပြီးတော့နိုင်ငံတကာအစီအစဉ်ဓာတ်တွေမှာလည်းပေါ်ပြပါတယ်ခုနကูตาลงပြောတဲ့ဆိုရင်သူကိုယ်တိုင်ရောဝန်ခံပါတယ်ကိုယ်เซ็งวินရဲ့အမြင်သိကြပါတယ်နောက်တစ်ခုကကြာဆင်းတယ်တက်တယ်ဆိုလို့ရှိရင်လည်း blue ချင်းတွေကြောင့်လည်းဆိုတာသိကြပါတယ်
နံပါတ်1ချက်ကတော့ဟိုဟာကြာဆင်းတယ်ဆိုတာဟုတ်ပါတယ်ဟိုဘလောက်ကြာလဲဆိုတော့ဟာပဲပေါ့နော်ဟိုကြာဆင်းတယ်ကျွန်တော်တို့ပြီးခဲ့တဲ့နှစ်သက်ဆိုင်ဒီနှစ်မှာတခုတစ်ဆင့်ထပ်ကြာတယ် RSF ပုံမှာပေါ့နော်တခြားတော့အစီအင်္ဂါတွေမှာလည်းတပြေးညီတည်းပြောတာမြမရဲ့တင်လို့လက်ခွင့်ကြာတယ်ဆိုတာပေါ့နော်အဲဘာကြောင့်ကြာလဲဆိုတဲ့ဟာကိုပြောရင်နံပါတ်1ချက်ကအဲ ဆိုကျွန်တော်ဟိုတခြားသောနိုင်ငံတွေနဲ့လည်းနည်းနည်းရှင်ပြီးတော့ဟိုပြောတခြားဒီကဘာမာဟိုပဲဒီသတင်းစာလွတ်လပ်ခွင့်နဲ့ပတ်သက် interest တွေကကြာလာဒီဟာကိုတံပိုးထားတာပေါ့နော်အဲ့ဒါကဘာနဲ့တွားပြီးတော့ဆက်ဆက်နေလဲဆိုတော့ဒီအစွန်ရောက်လက်ရအစွန်ရောက်ဒီမျိုးကြီးပါတာကြီးဝါဒီဒီကောင်းထောင်လာတာနဲ့သွားပြီးတော့ဆက်ဆက်မှုရှိနေတယ်။အဲ့တော့အခုကျွန်တော်တို့မြန်မာပြည်ကိုကြည့်လို့ရှိရင်ဒီနေထားနဲ့ဆက်ဆက်တော့ကျွန်တော်တို့ကတပိုင်းမှာဒီမျိုးကြီးပါတာကြီးအဆုံးရောက်ဝါဒကောင်းထောင်လာတယ်။အရင်ကတော့ဒါတွေကမရှိခဲ့ဘူး။ရှိခဲ့ရင်လည်းဒီလိုမျိုးမျက်နှာစာမှာမပေါ်လာဘူးပေါ့နော်။အခုအဲ့ဒါပေါ်လာတယ်။အဲ့ဒါအပြင်ပဲတန်းနဲ့အရက်ဖက်နဲ့ကွဲတာကိုအကြောင်းပြပြီးတော့ဟောဖြစ်တဲ့ဟာပေါ့။အဲသူ့လူကိုလူချားကြတာ။ပါမတော့ဒီအချင်းတွေရတော့ဥမာတပ်ပကဆွဲတယ်ဆိုလဲအဲဒီရတာဆွေးရနေပြီးတော့ဘာမှဝင်မပြောဘူးโอเคဒါအမင်းသူလုတာသူလုပေါ့နော်အဲအဲ့လိုအငိုးအနေထားသူနဲ့သူတဲ့လို့တော့မဟုတ်ဘူးဒါပေမဲ့ဘာဖြစ်သွားလဲဆိုတော့တန်ဦးစလုံးကသွားပြီးတော့ဘုံတူညီချက်ဖြစ်လာတဲ့ဟာကဒီဥပဒေတွေကိုအကြောင်းပြုပြီးတော့သူ့လူကိုယ်လူတွေဆွဲကြတာပေါ့နော်အာအခုဆိုရင်အခုနောက်ပိုင်းမှာတော့နည်းနည်းပို့ပြီးတော့လက်ဆွာလာတာတပ်ပကနေပြီးတော့ဆွဲတဲ့အမှုတွေကလက်ဆွာလာတယ်အဲ့တော့လာဖြစ်တာအကုန်လုံးကလာဖြစ်တာကပါဖြစ်လဲဆိုတော့ဟာဒီလိုမျိုးဟိုတစ်ဖက်မှာဟိုလူမျိုးရေးပါတာရဲ့အဆုံးရောက်ဟောပြောမှုတွေဟိုရှိနေတာအဲ့ဒါတွေကိုနှိပ်ကွတ်တယ်ဆိုရင်ကောင်းတယ်ဆိုတဲ့အမြင်နဲ့နော်အဲ့ဒါနဲ့လာပြီးတော့ရောထွေးသွားတာကဒီ mainstream media မှာဝေဖန်မှုစနစ်တကျကျန်တဲ့လည်းဝေဖန်မှုတော့မခံနိုင်တော့တဲ့ဟာမျိုးတွေဖြစ်သွားကြတယ်။အဲ့တော့ဒီခေဒီနေ့အနေထားရတော့ဒီတရင်းသားလှုပ်လှခုနဲ့ပတ်သက်ပြီးတော့လူတွေကြားထဲမှာတင်မဲ့ဝင်သွားတာမပါဘူး။ခေါင်းဆောင်လုပ်တဲ့လူတွေအစနိုင်ငံကိုဥဆောင်တဲ့တကယ်ဟိုလမ်းဟိုဥဆောင်လမ်းပြနိုင်ရမယ့်လူပုဂ္ဂိုလ်တွေကအစဝင်သွားပြီးတော့တရင်းသားလှုပ်လှခုကိုတံပိုးထားရမယ်ဆိုတာမရှိတော့ပြဿနာတရင်းသားလှုပ်လှခုကိုတံပိုးမထားတော့ကျွန်တော်တို့တွားနေတာဒီမိုကရေစီကိုဒီလမ်းစဉ်အဲ့တော့ဒီမိုကရေစီကိုဘယ်လိုအောင်မြင်အောင်တည်ဆောက်မလဲဒီလိုလက်ခွင့်မှမရှိရင်ဒီမိုကရေစီကမရှိဘူးလေ
ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်မေးချင်ပါတယ်အဲ့ဒါနဲ့ဆက်ဆက်လို့ပါခုနကဝေဖန်ကြတဲ့အထင်မှာတင်းခံနိုင်တဲ့ခင်မှာအာနာပိုင်ရှင်မကပါဘူးကျွန်တော်တို့ကသတင်းလွှတ်ခွင့်ကြတယ်လို့သတင်းသမားတွေကသတင်းသမားတွေဘက်ကပြောတယ်လို့မြင်ကြပါလိမ့်မယ်တချို့သတော်ရှင်တွေရဲ့ကျွန်တော် complaint တွေလည်းကျွန်တော်ခဏခဏရတယ်မြန်မာနိုင်ငံမှာပြောရမယ်ဆိုရင်ဒေါက်ဆန်းစုကြည်ကလည်းလူလူကြိုက်တဲ့ခေါင်းဆောင်ဖြစ်တယ်လူလူကြိုက်တဲ့အဆိုအဖြစ်နေတဲ့ခါကျတော့သတင်းမီဒီယာတွေကဒီဝေဖန်ရေးသားတဲ့အပေါ်မှာတိတ်အလိုမကျတဲ့ဒီတံပြန်ကျွန်တော်တို့ပြန်ဝေဖန်မှုတွေတော်များကြုံရပါတယ်အထူးဖြစ်တော့သတင်းမီဒီယာတွေဘက်ကတာဝန်ယူမှုတာဝန်ခံမှုမရှိဘူးဆိုတဲ့ဟာမျိုးပေါ့နော်သတင်းတွေဖွာရေးတယ်ဆိုတဲ့ဟာမျိုးချက်ကားပြီးရေးတယ်ဆိုတဲ့ဟာမျိုးအထူးဖြစ်ရခိုင်ကိစ္စမှာဖြစ်စီသူကဝေဖန်တာပဲဖြစ်စီတံပြန်ပြီးတော့ဝေဖန်တာတွေကြုံရပါတယ်တကယ်ပဲမြန်မာနိုင်ငံမှာရှိတဲ့ mainstream media ရဲ့ပါဝင် media တွေရဲ့တာဝန်ယူမှုတာဝန်ခံမှုကရောအားနည်းလို့လားကိုစိန်ဝင်းအမြင်သိကြပါလား
အဲခုနကဟိုနှစ်ပိုင်းအမှနှစ်ပိုင်းပြန်လာထွက်တာပေါ့ဒါလူတွေကြားထဲမှာအာဝေဝါမှုဖြစ်တဲ့ဟာဝေပန်းနေဆိုတာဝေဝါမှုကနေအခြေခံမျိုးဖြစ်တာနံပါတ်၁ချက်ကတော့ခုနလိုမျိုးတက်နဲ့အဲရပ်ပနဲ့ကွဲနာဖြစ်အနာရှင်စနစ်ကောင်းပြန်ထောင်လာမှာပေါ့အပြောရရင်တော့အနာသိန်းကပြန်ဖြစ်လာမှာစစ်တပ်ကကြီးလို့တာဒီတဲ့ပို့ဖြစ်လာမှာဆိုးတဲ့အတွက်လူတွေကရတာဆွေးရဟိုဟို encourage လုပ်မယ်ဆိုပြီးတော့ပါပဲဖြစ်ဖြစ်မှားရင်လည်းအဲဟိုဝိုင်းရံနေပဲဆိုတော့စိတ်ပေါ့နော်အဲဒီသူတို့ရဲ့စေတနာကတော့အဲ့မှာရှိပါတယ်ဒါပေမဲ့လုံပုံလုံးကြီးမှားတယ်လို့ပဲပြောနောက်တစ်ချက်ကကြတော့ကျွန်တော်တို့ရဲ့သတင်းစာသတင်းစာလောကရဲ့ဒီ issue တည်တတ်နိုင်ပြီပေါ့နော်အထူးသဖြင့် mainstream media ကိုပြောတာပါဒီဟာကပြဿနာစိန်ခေါ်မှုအကြီးကြီးကိုဖြစ်လာတယ်တခြားကဘာမှလည်းဒါ slime ပေါ့တခြားမှလည်းရှိတယ်ဆိုပေမဲ့ကျွန်တော်တို့ကပုံပြီးတော့ကိုကြည့်နေတာအဲကျွန်တော်ပြောလို့ရှိပါတယ်ဥပမာအတင်ထိုင်းမှာသတင်းစာတွေရောင်းရနေတယ်ဆိုပေမဲ့ထိုင်းရက်ကကုသတိတန်းကြီးကရောင်းရဆုံးပဲကျွန်တော်တို့ရှိမှတောင်းတောင်းမြင်နေတဲ့နေ့စဉ်သတင်းစာကဟိုအစိုးရသတင်းစာကတော့ဒါတော့သူကတကယ်တကယ် market ကိုသွားတာမဟုတ်ဟိုဟာရောင်းရပါတယ်ဆိုတော့ပုံတိကနော် quality ကောင်းတယ်ဆိုတော့ပုံတိကသတင်းစာတွေကတောင်းကနန်းအနည်းငယ်လေး3,000-4,000အဲ့လောက်ပဲရှိတယ်အဲ့တော့အဲ့လိုအနေအထားမှာသတင်းများနေရဲ့ resource နည်းလာတဲ့ဒီသတင်းစာပညာကိုဝင်လုပ်တဲ့လူတွေထဲမှာ capacity တွေကျလာ reinforce မလုပ်နိုင်ဘူးနော်နောက်ပြီးတဲ့အခါကျရင်ထပ်ပြီးတော့ဒီမှာငွေမသုံးနိုင်ဘူးသတင်းဆိုတာကလည်းသတင်းကောင်းအောင်လိုက်လို့ဆိုရင်အချိန်လေးငွေလေးလိုတယ်အဲ့ဒီတော့အဲ့ဒီလိုမျိုးအိုးမေမလုံနိုင်ဘူးတုတေသနာတွေအကြာကြီးမလုံနိုင်ဘူးတရင်တွေကအပေါ်ရန်လေးတွေမဲ့လုတ်တယ်အဒီလိုမျိုး quality နဲ့ပြဿနာတွေတစ်ဖက်မှာလည်းဒီတရင်သမားတွေကဟိုလက်ချင်းပင်ကြားပေးနိုင်မှုပေါ့နော်ဟောကလိုသေးတယ်ကျွန်တော်တို့ဟိုတကယ်ကိုပဲတူးနေတယ်နဲ့မရောက်နိုင်ဘူးသူကတရင်သားပညာကိုသင်တဲ့နေရာမှာ ဒီကြွန့်ကျင်မှုတွေတင်ပြရတာတွေမကဘူးသူတို့တွေရဲ့အတွေးခေါ်ယူဆတွေကိုဖြစ်လာနိုင်အောင်ပုခုတ္တတွေညောင်များစွာဟာကိုသင်ကြားပေးရတာပေါ့နော်လေးလာတယ်အဲ့လိုမျိုးမဖြစ်နိုင်တဲ့အတွက်သတင်းစာသမားတွေမှာရည်ရွယ်အထင်ပြောလို့ရှိရင်အရင်သေးဆိုင်ရာပြဿနာရှိတယ်တကယ်တကယ်ဟိုဒင်းနေချက်တဲ့မိုးတွေရည်တဲ့ကြရင်ဆာမိုးပဲကြာလာများလာတွေဖြစ်လာတယ်ဥပမာအပြင်အစိုးရရဲ့ဝါဒဖြန့်မှုအောက်မှာစစ်တပ်ရဲ့ဝါဒဖြန့်မှုအောက်တွေမှာမျောထွက်သွားတာတွေအများကြီးနှိစက်ရပေါ့သူတို့ရဲ့လွှမ်းမိုးရလွှမ်းမိုးကအဲ့လိုမျိုးဟိုပါသွားကြပြီးတရင်းသာသမားရဲ့ကိုယ်ပိုင်လွတ်လွတ်လပ်လပ်အစင်းကြီးနဲ့တွေးတောနိုင်မှုအားနည်းတာမျိုးဒါတွေရလည်းတကယ်ဖြစ်ပါလေ
ဟုတ်ကဲ့ခင်ဗျာကိုစင်ဝင်းကိုတာလွန်ဆောင်ထက်ဒီလိုက်ပေါ်မှာခဏနေပြီးပါဦးခင်ဗျာကျွန်တော်ရှင်တွေအလှည့်ပေးကြပါလေအရင်ဆုံးကိုနေဦးလင်းဆွေးနွေးမြေမြလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ထင်တာကတော့ဗမာပြည်တင်းသာကခုနပြောလို့ပေါ့နင်းကြသွားတယ်ဆိုတာကတော့သူတို့ကိုယ်နိုင်ကတာဝန်ရှိတယ်လို့ပဲထင်ပါတယ်ဗျာသူတို့ကိုယ်နိုင်ကအကြီးသေးကောင်းကောင်းစက်မလာအောင်မလုပ်နိုင်တာအဓိကကြတယ်လို့ထင်ပါတယ်ဥပမာတစ်ခုဆိုပါစို့ဗျာတကယ် Facebook လောက်မှာတက်လာနော် DVD လို့သူကသူငေါ့ကျော်ကြီးမှလည်းရေးထားတယ်နော်ဒီဒီလိုရေးထားတာရခိုင်ရေးမှာရခိုင်နဲ့အီရေဘက်ကဆိုပြီးတော့စစ်တိုက်နေတဲ့ပုံဆိုပြီးတော့ဓာတ်ပုံကြိုက်ပြီးတော့ကြားတယ်ပေါ့ဗျာဆိုလိုတဲ့သဘောကဟိုဒါတွေကဖိတ်နေဦးလို့ခေါ်တာပေါ့နော်အမှန်နဲ့အမှားနဲ့ရောညှက်ပြီးတော့မိမိလိုသလိုဒီလိုတင်ကြတဲ့အခါကျတော့ဒီနေ့ကျတော့ဟိုသတင်းစာဆိုအရင်တုန်းကသတင်း
ကိုနေဦးလေးခဏကရေးတဲ့သတင်းကိုကျွန်တော်သိချင်ပါလေကိုနေဦးလေးရေးတဲ့သတင်းက Facebook ပေါ်မှာ
ဖိတ်ကပါရလာပြီ
ဟုတ်ကဲ့
အဲခဲဖြစ်တယ်ပေါ့နော်
ကိုနေဦးလေးခုနက
သူတို့ကြည့်ဖို့လိုပါ
ကိုနေဦးလေးကိုကျွန်တော်မေးချင်တာကကိုနေဦးလေးကိုမေးချင်တာကကိုနေဦးလေးပြောနေတဲ့သတင်းက DVB သတင်းဌာနကလွှင့်တဲ့သတင်းလား Facebook မှာရေးလူတူးချင်းကရေးတဲ့သတင်းလား
Facebook မှာ Facebook မှာရိုက်တင်တာပါဗျ
ာဟုတ်ကဲ့အဲ့ဒါတော့ဒါကတော့သူ Facebook မှာကတူးချင်းသုံးဆွဲပိုင်ခွင့်ရှိတော့တဲ့သတင်းမီဒီယာတွေကတင်ပြတာတော့မဟုတ်ပါဘူးတူးချင်းရဲ့အမြင်တွေကရေးသားခွင့်ရှိနေတော့ Facebook လိုလူမှုကွန်ရက်တွေမှာတော့တူးချင်းအမြင်တွေကတော့အကုန်လုံးကတော့ရှိနေပါတယ်ဒါကတော့ကိုသတင်းမီဒီယာတွေတင်ပြအောင်မဟုတ်ပါဘူးကျေးဇူးပါတယ်ကိုနေဦးလင်းနောက်တစ်ခါကိုတက်ခိုင်ကြည့်ပါလားခင်ဗျာကိုတက်ခိုင်ဆွေးနွေးမြေမြန်လို့ရပါတယ
်ဟုတ်ကဲ့ခင်ဗျာခုနကသတင်းမီဒီယာတွေဒီဟိုသူတို့ကိုပြည်သူလူထုကယုံကြည်မှုမရှိတဲ့သူတို့ရှင်နာရက်ဒီကိုခင်းရင်လာတယ်ခင်းရင်လာတာကိုဟိုကိုယ့်ရဲ့အမှားကို defend လုပ်ဖို့တကူဆိုးရောက်ဖိထောင်းတဲ့ဘုံတော့ဆိုးရလွတ်လပ်ခွင့်ပေးဦးတောင်းလို့လောက်တာတော့တင်မကောင်းဘူးတင်တယ်နောက်ပြီးကြတော့ကျွန်တော်မေးချင်တာကသတင်းမီဒီယာလွတ်လပ်ခွင့်တို့အိနာချင်းနိုင်ငံတွေမတရုတ်နော်ဗီယက်နမ်စင်ကာပူဆိုရင်တို့တဲ့တို့ရတဲ့တင်းမီဒီယာလွတ်လပ်ခွင့်မရှိတဲ့နိုင်ငံတွေသူတို့ချမ်းသာနေရပဲတကယ်နိုင်ငံတကာနိုင်ငံဖွံ့ဖြိုးတိုးတက်မှုတွေတင်းမီဒီယာလွတ်လပ်ခွင့်ကတကယ်ပဲလိုအပ်သလားဘောတိုင်းတာတစ်ခုတည်းလိုအပ်မယ်ဒါမျိုးအခုတော့ပြောပြီဗျာဖိထောင်းလောက်အောင်တော့မလိုအပ်ဘူးတင်နောက်ကျတော့ငင်းငိုင်းပဲဆိုဟိုကိုလံဘီယာနိုင်ငံမှာသူတို့ငင်းငိုင်းလို့ဖို့ရေးသူတို့ဒီတဘုံဖက်တဲ့ဆုအဖွဲ့မှာဒီချူဝနိုင်ငံကိုသွားပြီးရောတင်းမီဒီယာကိုအတိမပြည့်နဲ့သူတို့ကိုဆင်းရဲတယ်အောင်မြင်သွားတယ်ညီမပြည့်တဲ့တင်းနေထားကြဘလို့ပြောလို့ဖြစ်တယ်ဆိုတော့ sensitive ဖြစ်တဲ့စကားလုံးမျိုး highlight လုပ်ပြီးတော့တည်တယ်မလို့လူတွေစိတ်ဝင်စားအောင်လေအခုတွေအများကြီးပြတယ်မခဏိမခဏတဲ့စကားလုံးတွေ highlight လုပ်ပြီးတော့တင်းမိတယ်ဟိုဒါမျိုးတွေကယုံကြည်မှုတအားကင်းမဲ့နေတယ်ထင်တယ်ပြည်သူလူထုကမှဒီတင်းမိကြောင့်ယုံကြည်မှုလိုရတယ်အဲ့ဒီဟာကိုစဉ်းကျင်မှုလိုတယ်လို့ကျွန်တော်မြင်တယ်ဟုတ်ကဲ့
ဟုတ်ကဲ့ကိုတက်ခန့်ကျေးဇူးပါပါခင်ဗျာကျွန်တော်နောက်ထပ် thread ရှိသူလှည့်ပေးကြပါတယ်ကိုတန်းမောင်ဆွေးနွေးမြေမြန်လို့ရပါတယ
်ဟုတ်ကဲ့တင်းမိရောသူတို့ကဘာလို့ကြောက်နေလဲဆိုတော့ကြောက်တဲ့သူကစိတ်အာဏာရှင်ပါပဲသူတို့ကဟိုကိုယ်အလုံးတို့ကိုလောက်တာပဲကြည့်လေသူတို့ဘာလားနိုင်ငံတော်ကလူဝဲချက်နိုင်ငံမျိုးလူဝဲချက်ကဘာလို့တော်တော့သူတို့ကလူနေစုကိုဖိနှိပ်ဖို့အတွက်လားတိုင်းရင်းသားတွေကိုဖိနှိပ်ဖို့အတွက်လားအဲ့ပုံမှာသူတို့ကအမှန်ကန်သတင်းမပေးနိုင်ကြတာနောက်ဒီအောင်တောင်သားစုကြည့်လက်ထက်မှာလေဒီသတင်းမီဒီယာတွေကဘလို့ဟိုပေါက်ပေါအောင်လုံးနေတယ်သူတို့ပြောင်းလဲအောင်ဘယ်လိုလုံးနေလဲဆိုတော့သူတို့လည်းသိပါတယ်အဲ့ဒါတော့တင်းမီရဲ့အားနဲ့ချက်ပါအားနဲ့ချက်လို့မပြောပါဘူးလောလောဆယ်သူတို့ပိတ်ထားတာတွေကိုဒါဖွင့်ပြဖို့တော့ပါပဲဟုတ်ကဲ့
ဟုတ်ကဲ့ကုသမောင်ကျေးဇူးပါခင်ဗျာကျွန်တော်ကုသလွန်ဇောင်းထက်ကိုပြန်ပြီးလှည့်ပေးကြပါတယ်ခင်ဗျာတို့ရှင်သုံးဆွေးနွေးသွားတဲ့ဒီမှာအမြင်နှမျိုးရှိပါတယ်ပထမတစ်ပြောတော့သတင်းမီဒီယာတွေအခုလိုပိတ်ဆို့ထားတာနဲ့ပတ်သက်လို့လက်မခံတဲ့အပိုင်းရှိသလိုပဲတစ်ဖက်မှာသတင်းမီဒီယာတွေကိုနိုင်ကအရေးသွေးအားနေတာကိုထောက်ပြပါတယ်ကိုနေဦးလင်းကနောက်တစ်ယောက်ကတော့ကုသခိုင်ကတော့သတင်းမီဒီယာတွေဘက်ကလက်ရှိအစိုးရကိုဖိထောင်းနေတယ်လို့ပဲလက်ရှိဒီမိုစီပြောင်းလဲမှာသတင်းမီဒီယာလူလက်ခွဲအဲ့လောက်လူပါမလားသူရဲ့တန်တရားမိကုန်းလည်းရှိပါတယ်ကိုတာလွန်ဆောင်ထက်ဒါနဲ့ပတ်သက်လို့ဖြေပေးစေချင်ပါတယ်
ပထမပြောချင်တာကတော့တတိယရာသီဆိုတကယ်တော့ဒီဟိုကီလူလူနဲ့သူကအမြင်ရပ်တည်ခဲ့တာကြာအဲကျွန်တော်ပြန်ကြည့်မယ်ဆိုလို့ရှိရင်ဒါဖြစ်အာနာရှင်တခြားလုံးဒီတတိယဒီလိုလေဟိုအာနာရှင်နေရဲ့ရုပ်မာရဲ့သူတို့နေရဲ့ဟလာတိုင်းပြည်ပေါ်မှာတတ်တဆတ်ဆတ်လုပ်ခဲ့တဲ့ဟာဒီတတိယဒီရသမားကြီးကလေဒီအတွင်းထဲမှာထောင်ချခံတန်းချခံပြီးတော့တကယ်ကိုအလုံးလုံးခဲ့တာပဲအဲ့လိုအလုံးလုံးခဲ့တဲ့အတွက်ကြောင့်လေဒါတတိယထက်လက်ပြီးရပြီးတော့ဒီလူလူကအမြဲတမ်းနိုင်ငံကြီးလိုးချပြီးတော့တက်ကြွားနေတာပေါ့နော်အဲ့တော့ဒီမီဒီယာကြီးလိုရလားဆိုတော့ဒီမီဒီယာဆိုလို့ပြဘယ်ဖြစ်လို့ဆိုလို့ဘာကြောင့်လဲဆိုတော့အာနာရသွားတဲ့အစိုးရကြီးမှန်မြတ်ဟာတကယ်လေဒီလူလူအတွက်မမကညာအလုံးလုံးလားမလုပ်ဘူးလားဆိုတာကိုကျွန်တော်ကဟိုစောင့်ကြည့်လို့ပါဒီမီဒီယာရဲ့ဟိုစောင့်ကြည့်မှုရှိမှာပဲဒီလူလူကသိနေတာအဲ့တော့အစိုးရဆိုတာကတော့သူ့ရဲ့အစိုးရရဲ့ဝါဒကိုဖြတ်နေအစိုးရရန်ညာပဲအဲတူကတော့သုံးလို့ပါပေါ့ဒီအစိုးရရဲ့ဝါဒဖြတ်နေပုံစံလေးသူလုပ်ကြပါအဲ့တော့ဒီမိုကရေစီလို့အခံထားပြီးတော့ဟလာဒီမီဒီယာရဲ့လူလက်ခွင့်မပေးဘူးဆိုတာကတော့ဒါဒီမကျမ်းရှက်ဖို့ပေါ့လို့လုပ်ရမှာတော့နောက်တစ်ခုကဒီမီဒီယာရဲ့အခြေအနေလင်းကြရဲဆိုတာကျွန်တော်ရည်သေးလင်းကြရဲဆိုတာကျွန်တော်တို့လည်းလိုအပ်ချက်တွေရှိတာအမှန်ပါပဲသို့တော်လည်းပဲဒီမိုကရေစီအစိုးရအဖြစ်အနေနဲ့ဒီဒီမိုကရေစီရဲ့အခြေခံနောက်တိုင်းဖြစ်တဲ့ဒီမီဒီယာရှင်သာလာပြန်ရလာအောင်ပို့ပြီးတော့အားကောင်းအောင်လင်းကြပြီးပို့ပြီးတော့ဟိုအစစ်တမ်းမြင့်တင်အောင်တို့မှာတာဝန်ရှိတယ်။ဘာကြောင့်တာဝန်ရှိရလဲဆိုတော့ဒီမီဒီယာကြီးဆိုတာဒီလူလူတို့ကိုတရားနာပေးမယ်အဲကြားကြံနေပြီဆိုရဲဟိုလက်ခံမှုလို့အဲ့လိုမျိုးနဲ့ငါတို့ကိုဝေဖန်နေရတယ်ငါတို့ကိုတိုက်ခိုက်နေရတယ်ငါတို့လောက်တာတွေလည်းလိုက်ဝေဖန်နေတယ်အဲ့လိုစိတ်မျိုးနဲ့ကြည့်နေသလိုရှိရင်နိုင်ငံကပြေးကြပါတယ်ဒီလိုဒီခဏကိုကြွားနေတာမဟုတ်ပါဘူးနောက်ကြောင်းပြန်ပြီးတော့အရင်အရင်ဆိုးရဖြစ်ဖြစ်ဆက်အာနာရှင်ဆန္ဒသဘောထားအတိုင်းနောက်ကြောင်းပြန်လှည့်နေတဲ့သဘောထားမျိုးဖြစ်တယ်လို့ထင်ကြပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုတာလုံးကျေးဇူးပါကျွန်တော်ကိုစိန်ဝင်းကိုလည်းဒီခုနကသွားရှင်တွေဆွေးနွေးသွားခြင်းနဲ့ပတ်သက်ပြီးတော့ကိုစိန်ဝင်းရဲ့သဘောထားကိုလည်းတုံ့ပြန်ပြန်ဆွေးနွေးစီခြင်းပါလေခုနကျွန်တော်ပြန်ကောက်ရရင်ကိုနေဦးလင်းကတော့သတင်းမီဒီယာရဲ့အရေးသွေးကိုမိကုန်းထုတ်ပါတယ်ကိုတက်ခိုင်ကတော့သတင်းမီဒီယာတွေကအစိုးရကိုဖိများထောင်းနေလားလက်ရှိဒီမိုစီအပြောင်းလဲကာလမှာအစိုးရကိုနားလဲပေးတင်နေဆိုတဲ့အမြင်ပေါ့နော်နောက်ကိုတမ်းမောင်ကတော့ထောက်ခံပြီးတော့ပြောပါတယ်သူတို့သတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့ကိုစိန်ဝင်းရဲ့တုံ့ပြန်ဆွေးနွေးချက်သိချင်ပါတယ်
အဲသူတို့ပြောသားတယ်မှာနောက်တစ်ခုရှိသေးတယ်အဲ့ဒါတော့ဗာလဲဆိုတော့ philosophy ပေါ့နော်ဒီတရင်မီဒီယာလွတ်လပ်ခွင့်မရှိရင်လည်းတိုင်းပြည်ဖွံ့ဖြိုးနိုင်လားဆိုတာပေါ့နော်ဟုတ်ကဲ့အဲ့ဒါသုံးခုကျွန်တော်ဖြေပါမယ်နံပါတ်1ချက်ကတရင်မီဒီယာတွေရဲ့အရေးသွေးပေါ့အရေးသွေးအေးကြဆင်းတာဟုတ်ပြီတရင်ကဟိုကျွန်တော်တို့ပထမဆုံး fact ကိုပြောမယ်အဲဒီ fact ကတော့ဒီတရင်မီဒီယာတွေအရေးသွေးလည်းမလည်းကြာချင်းမှုရှိတယ်။ကျိုးအရေးသေးဟိုကနိုင်ပါမှုရှိတယ်ပေါ့နော်။ဒါပေမဲ့အဲ့ဒီအရေးသေးနိုင်ပါတာကိုဝမ်းတာလို့မရဘူး။ဝမ်းဘယ်သူမှမဝမ်းတာတင်ဘူး။ဒါပြီးတော့ဒီသတင်းမီဒီယာတွေရဲ့အရေးသေးနိုင်ပါတာအတိုင်းပြည်ရဲ့ညွန်ကိန်းတစ်ခုပဲလေ။အတိုင်းပြည်ရဲ့နိုင်ပါမှုတစ်ခုပဲ။အဲ့တော့ဒီအရေးသေးတွေမြင့်တက်အောင်ကျွန်တော်တို့တွေအကုန်လုံးဝိုင်းလို့ရမယ်။အဲ့ဒီမှာအစိုးရကစိတ်ခေါ်တာအင်ဗတကယ်ဟိုပဲအရေးကြီးတဲ့ဟိုတဟိုစိတ်ခေါ်တာဖြစ်တယ်သူကနေပြီးတော့ပို့ပြီးတော့လုံနိုင်တယ်အစိုးရကလည်းဒါကိုငါတို့လုံမယ်ပြောင်းဟိုမြင့်တက်အောင်လုံမယ်ဆိုတဲ့စိတ်ရှိရတယ်နောက်ပြီးတော့အစိုးရကိုသတင်းမီဒီယာတွေကဝိုင်းထောင်းကြကြလားသတင်းမီဒီယာရဲ့တာဝန်ကိုပြောလို့ရှိရင်အစိုးရကိုထောင်းရပါတယ်အစိုးရကိုထောင်းမှသာရင်အစိုးရမှန်ကန်တာလုပ်ပါပဲအစိုးရရဲ့အမှားတွေကိုလိုက်ကြည့်ရပါတယ်ထောက်ပြရပါတယ်နော်နောက်တစ်ချက်ကခုနပြောလို့သတင်းမီဒီယာလွတ်လပ်ခွင့်မရှိတဲ့တိုင်းပြည်ဖွံ့ဖြိုးနိုင်လားတိုင်းပြည်ချမ်းသာနိုင်လားပေါ့ sorry ဖွံ့ဖြိုးတာမဟုတ်ဘူးတရုတ်တို့ဗီယက်နမ်တို့ဟိုစင်ကာပူတို့ထားပါပြောကျွန်တော်ပြောလို့ရှိရင်စင်ကာပူတာဝန်ချမ်းသာပါတယ်ချမ်းသာလာပါတယ်မှန်ပါတယ်အဲ့ဒါကသတင်းမီဒီယာလွတ်လပ်ခွင့်နဲ့မဆိုင်ပါဘူးသို့တော်သတင်းမီဒီယာလွတ်လပ်ခွင့်ကြောင့်ဆင်းရဲတာလည်းမဟုတ်ပါဘူးဒါပြီးတော့ကျွန်တော်တို့26နှစ်တာကာလဟိုဦးနေဝင်အစိုးရလက်ထက်နောက်ပြီးရင်ကျွန်တော်25နှစ်တာကာလဆေးဆိုးရလက်ထက်เนาะအဲ့ဒီဟာတွေကတရင်သာလူလက်ခွင့်စိတ်သုံးတဲ့ကာလတွေပါကျွန်တော်တို့တိုင်းပြည်ချမ်းသာမှုမရှိပါဘူးချမ်းသာခြင်းနဲ့ဖွံ့ဖြိုးမှုနဲ့လည်းမဆိုင်ပါဘူးကျွန်တော်တို့ပြောနေတာကဖွံ့ဖြိုးမှုကိုပြောတာဖွံ့ဖြိုးမှုဆိုတာလူတွေရဲ့အဲပျော်ရွှင်မှုကိုပါပါပါတယ်အသိဉာဏ်ပွင့်လင်းမှုတွေကိုပါပါပါတယ်အဲ့တော့ Green Charity မှန်မှန်ကန်ကန်ရလို့ရှိရင်မှန်မှန်ကန်ကန်ပေးနိုင်လို့ရှိရင်လူတွေက ဆုံးဖြတ်တဲ့နေရာတွေမှာမှန်ကန်မှုတွေဖြစ်နိုင်ပါတယ်အဲ့ဒါကြောင့်မလို့သတင်းမီဒီယာလွတ်လပ်ခွင့်ဆိုတာလိုအပ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အချိန်သိမရတော့ဒီ sub sensor ရှင်းနဲ့မေးချင်ပါတယ်ရင်းလုံးကုသလုံးဇောင်းထက်ကိုမေးချင်ပါတယ်ခင်ဗျာပြောရမယ်ဆိုရင်အာနာပိုင်နီကလည်းခုနကဖန်းလာစီးလာနဲ့ကန့်သက်တာတွေရှိတယ်နောက်တစ်ဖက်မှာလည်းခုနကကြားခဲ့ရတဲ့အတိုင်းလူလူအားလုံးတော့မဟုတ်ပါဘူးလူလူချို့ရဲ့အမြင်မှာသတင်းမီဒီယာနဲ့ပတ်သက်လို့ဒီရခိုင်ရေခင်းကိစ္စတွေဖြစ်စီစားကိစ္စတွေဖြစ်စီမှာအမြင်ဆောင်တာတွေရှိပါတယ်ဒီလိုအခြေအနေကြောင့်တဲ့ရေးသားတက်ဆက်မှုတွေမှာကိုယ့်ကိုအကန့်အသတ်တွေများရှိသွားကြလားအထူးဖြစ် subscription ရှိပေါ့မြန်မာနိုင်ငံထဲမှာကုသလွန်ဆောင်ထည့်ရအမြင်သိကြပါလေ
subscription ရှိကြတော့အခုကပိုလို့အောင်ဖြစ်တယ်ကျွန်တော်တို့မှာအဲ့လိုမျိုးလက်ဆိုင်လေးဆိုင်ကြီးတွေဖြစ်ဖြစ်ဟလာအစိုးရတဲ့ဘာလို့ပါလဲအကြောင်းမျိုးကြီးတွေဖြစ်ဖြစ်ဖြစ်တတ်တဲ့ဆိုင်တိုင်းကြီးတွေဖြစ်ဖြစ်ဟလာဟိုတိုင်းမှာလည်းနဲ့တိုင်းလေးအတက်တက်တဲ့သတိကြီးတွေဖြစ်ဖြစ်အများအားလို့ကိုယ့်အကူချိန်ဆမြင်အခုရေးလိုက်တဲ့သတိမဟုတ်ကြောင်းမျိုးကိုယ့်ကိုယ်ကိုအချင်းဆောင်လို့ကိုယ့်ရဲ့အဲဟိုအပင်ရလို့ ਆ ဒီအချိန်ကြီးရောက်နိုင်တဲ့အခါကျတော့ဟိုဒီဒီဌာနရေလို့ငါတို့ဒါထောက်ကြတယ်လို့ယူရနေလို့ဟိုယူချမှာမဟုတ်ဘူးလေငါတို့တော့စော်ရဟငါတို့တော့စော်ကားရဟဆိုပြီးတော့ဟိုတုံ့မမျိုးလုံးတက်ပြီးတော့ဟိုဒုက္ခပြီးနိုင်တဲ့ကာလဆိုတော့ကျွန်တော်တို့စတ်တန်ရရှိတာပြူပြီးတော့ကြည့်ပါလေအရင်စတ်ပြီးဒီနေ့ကာလကစတ်ပြီးဒီနေ့ကထွက်လိုက်လို့ရှိရင်ဒီကဘာမှမဖြစ်တော့ဘူးလေအခုကတော့စတ်ပြီးဒီနေ့ရှိတော့တဲ့အချိန်မှာပုပ်ပုပ်ကိုစံစားလောက်ရတာအရင်တက်တော့ပုံပြီးတော့ဖြားများပြီးတော့ပုံပြီးတော့ဟိုပါတော့စုံစားရတဲ့ဒီထားမျိုးပေါ့
ဟုတ်ကဲ့
အဲ့လိုမျိုးဒီထားမျိုးရရှိရ
တယ်ဟုတ်ကဲ့ကျွန်တော်အခုစင်လို့နောက်ဆုံးမေးချင်ပါလေသတင်းလွတ်လပ်ခွင့်မြန်မာနိုင်ငံမှာအခြေအနေကျဆင်းတဲ့ဒီအခြေအနေကိုပြန်ပြီးတော့ဟိုပြန်တက်လာနိုင်အောင်လို့ပေါ့နော်။ဘာတွေဆောင်ရွက်တင်လဲ။အာဏာပိုင်ဖွဲ့စည်းဖြစ်စီသတင်းမီဒီယာတွေကိုထိုင်ဖြစ်စီကျွန်တော်10မိနစ်လောက်တော့ချိန်ရပါတယ
်။အဲနံပါတ်1ချက်ကတော့ဟိုအာဏာပိုင်ဖွဲ့စည်းအနေနဲ့အစိုးရကဟလာကျွန်တော်တို့သတင်းမီဒီယာလွတ်လပ်ခွင့်ကိုမျက်နှာရပါတယ်။ဟိုသတင်းစာတွေရဲ့အားနည်းချက်ကိုမပြောရပါဘူး။သတင်းစာတွေရဲ့အားနည်းချက်ကိုဝန်နေတတ်ရပါတယ်။အဲ့ဒီတင်လာတဲ့အမေချက်ကိုကိုကမြင့်တင်လာအောင်တရင်လွတ်လပ်ခွင့်နဲ့ပြေးရပါတယ်။နောက်အမှန်တရားကိုဟိုမျက်ကွယ်မပြုရပါဘူး။အမှန်တရားကိုမျက်ကွယ်ပြုလို့ရှိရင်ကိုအလှည့်ကိုရောက်ပါတယ်နော်။ကိုတိုင်အမှန်တရားဟိုအတွက်ကိုဖိနှိပ်မှုတွေတန်အောင်ခံရပါတယ်။အစိုးရတွေမှန်ပါတယ်ကျွန်တော်တို့အခုဆိုရှယ်မီဒီယာကိမှာအစိုးရကိုဝေဖန်တာတွေဟိုတိုးလာတယ်။ဒါပေမဲ့အရင်နှုန်းနဲ့လည်းဝေဖန်တာတွေကရှိပါတယ်ဆိုရှယ်မီဒီယာပေါ်မဟုတ်လို့မတက်တာပဲရှိပါလားအဲ့တော့ကျွန်တော်တို့ဒီဘက်မှာလဲကျွန်တော်တို့သတင်းစာဆရာတွေဒီသတင်းစာသမားတွေကလည်းအစိုးရကိုဝေဖန်ပြီးရောဆိုပြီးတော့ဟိုအတလွတ်ကြီးချနေပြီးရောဆိုပြီးတော့လုံးလို့မရပါဘူးလုံးတဲ့ဟာလဲအ ਨੇ စုပဲရှိပါတယ်ကျွန်တော်အမြင်ကတော့အများကြီးကတော့ကြိုးစားပြီးတော့တွားနေကြတာအဲ့တော့ဒီတက်ပို့ပြီးတော့ဖြည့်ဆည်းဖို့ပဲရှိပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ daily life season ချိန်ဆစ်သွားလို့ပါပေါဝင်ဆွနေပြီးတဲ့ကုသလွန်ဆောင်ထက်နဲ့ကုစိန်ဝင်းကျွန်တော်တို့ရှင်အားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ daily life season ကိုကျွန်တော်ကွယ်ပေးပါ Thank you.